ဒီနေ့ဆော့ဘဲအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဂါဇာဒေသကစေဝင်အတွင်းယာယီတဲမှာခိုးလုံနေသူ၄ဦးပါဝင်လူ၁၈ယောက်သေဆုံးပါတယ်။ဒီချိန်မှာပဲအစ္စရေးနိုင်ငံတယ်လီဗီမြို့စုံမှာပါလက်စတိုင်းတပ်ဟာဓာတ်နဲ့ထိုးရကနှုတ်သေဆုံးသွားခဲ့တာပါ။ဂါဇာဒေသမှာစစ်ဖြစ်နေတာဆယ်လာနီးပါးရှိလာနေပြီးပြီးခဲ့တဲ့သတင်းပတ်တဲ့အီရန်နဲ့လေဗနွန်နိုင်ငံတွေမှာစစ်သွေးကြွအဖွဲ့တွေရဲ့အစီအမံခေါင်းဆောင်တို့တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်တင်းမာမှုတွေလည်းကြီးထွားနေပါတယ်။အီရန်နဲ့မဟာမိတ်တွေကလက်တုံ့ပြန်မှုချင်းချောက်ထားတာကြောင့်ဒေသတွင်းစစ်ပွဲကျင်းပလာပြီးအခြေအနေတွေပိုဆိုးလာမှာကိုလည်းစိုးရိမ်နေတာပါ။တယ်လီဗီမြို့တော်မှာပါလက်စတိုင်းသားတူကဓာတ်နဲ့ထိုးခဲ့တာကြောင့်အသက်80ကျော်အမျိုးသားတူနဲ့အသက်80ကျော်အမျိုးသားတူသေဆုံးပြီးနောက်နှုတ်ဒဏ်ရာခဲ့တဲ့ကြောင်းကစေးဖွဲ့နဲ့အနီနာစေယုံကတာဝန်ရှိသူတွေကပြောဆိုကြပါရယ်။ဒီချိန်မှာပဲဂါဇာဒေသမှာဒီနေ့မနက်ပိုင်းအစ္စရေးရဲ့တက်ခတ်မှုကြောင့် LS ကမာတာစ်စေယုံဝင်းနဲ့မှာယာယီတဲထုတ်နေသူတွေကိုထိမှန်ပြီးအမျိုးသမီးတူပါဝင်လူလေးဦးသေဆုံးဒဏ်ရာသူတွေရှိတဲ့ကြောင်းပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါရယ်ခင်ဗျာ။